တော်ရရှိမြတ်မြတ်ယေရှုခရစ်တော်သခင်ဖျားကောင်းငင်ဘုံတို့ပြန်လည်တက်ကြွတော်တော်မူတာနဲ့သူကိုယုံကြည်သူတမန်တော်များတပည့်တော်များဟာယေရှုခရစ်တော်ကိုစန့်ကျင်သူများရဲ့ညှဉ်းပန်းနှိပ်စက်မှုကိုအပြင်းထန်ခံစားခဲ့ကြရရှာပါတယ်။ဒါပေမဲ့ဒီကနေ့အထိယေရှုခရစ်တော်ကိုယုံကြည်သူခရစ်ယာန်များဆက်လက်တည်ရှိနေကြဆဲဖြစ်တာဟာဖြင့်ယေရှုခရစ်တော်ရဲ့ကိုယ်စားလူသားတွေနဲ့အတူတည်ရှိတော်မူတဲ့တန်ရှင်းသောဝိညာဉ်တော်ရဲ့တကူတော်မြတ်ဖြစ်ပါတယ်။ဒီအကြောင်းကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှာလေ့လာမှဖြစ်တဲ့တမန်တော်ဝိတ္ထုအခန်းကြီး၄မှာတွေ့ရမှာဖြစ်ပါတယ်။အဲ့ဒီအစကနဦးတို့ကရှိခဲ့ကြတဲ့ခရစ်ယာန်တွေနဲ့ဒီကနေ့ရှိနေကြတဲ့ခရစ်ယာန်တွေရဲ့ကွာခြားမှုကိုလည်းနှိုင်းယှဉ်မြင်တွေ့ကြရမှာဖြစ်ပါတယ်။လှူတဲ့တန်းတဲ့နေရာမှာအထူးသဖြင့်ကွာခြားတာဟာထင်ရှားပါတယ်။ဒီအကြောင်းအရာတွေပါဝင်တဲ့တမန်တော်ဝိတ္ထုအခန်းကြီး၄ကိုဒေါက်တာထွန်းမြတ်ကြီးကအခုလိုသုံးသပ်လေ့လာဖော်ပြမှာဖြစ်ပါတယ
်။အခုအချိန်မှာတော့ကျွန်တော်တို့ဟာတမန်တော်ဝိတ္ထုအခန်းကြီး၄ကိုဆက်လက်လေ့လာသွားကြရတော့မှာပါ။ဒီအခန်းကြီး၄မှာကတော့ကနဦးအသင်းတော်တို့ရင်ဆိုင်ခဲ့ရတဲ့အခက်အခဲများအကြောင်းနဲ့တန်ရှင်သောဝိညာဉ်တော်ရဲ့တကူအာနာအကြောင်းတို့ကိုကျွန်တော်ဟာတပူးတွဲတဲ့လေ့လာသွားကြရမှာဖြစ်ပါတယ်။ပြန်ပြောပါမယ်။အသင်းတော်တို့ရင်ဆိုင်ခဲ့ရသောအခက်အခဲများနဲ့တန်ရှင်သောဝိညာဉ်တော်ဤတကူအာနာများအကြောင်းကိုဒီတမန်တော်ဝတ္ထုအခန်းကြီး၄ဟာရှင်းလင်းစွာဖော်ပြသွားပါလိမ့်မယ်။တမန်တော်ဝတ္ထုအခန်းကြီး၄အငယ်၁နဲ့၂ထိုသို့တမန်တော်တို့သည်လူများတို့အားဟောပြောစဉ်တွင်ဗိမှန်တော်မှုမှစသောယေပရောဟိတ်တို့နှင့်ဇတ်တုကဲများတို့သည်လာကြသဖြင့်တမန်တော်တို့သည်လူများတို့အားဆုံးမဩဝါဒပေး၍ယေရှုကိုအကြောင်းပြုလျက်သေခြင်းမှထမြောက်ခြင်းတရားကိုဟောသောကြောင့်ထိုမင်းများတို့သည်စိတ်ပူပန်ခြင်းရှိသည်နှင့်ခရစ်တော်ကိုကားတိုင်းတင်ပြီးတော့သတ်စီခဲ့တယ်ဆိုတာဟာအဓိကကြမ်းတက်ပုဂ္ဂိုလ်တွေဖြစ်တဲ့ဖာရိရှဲတွေဥဆောင်ပြီးတော့မှဒီကားတိုင်းတော်ဘောကိုတင်ပြီးတတ်ခဲ့တယ်ဆရာကကျွန်တော်တို့တွေ့ခဲ့ရပြီးဖြစ်ပါတယ်ပြညတ်တော်တို့ရဲ့နောက်မှာပါဝင်တဲ့မြစ်တာတော်နဲ့ဂျေဇုဂိယုနာတော်ကိုအတိတ်ကမထားပဲနဲ့ပြညတ်တော်စာသားတွေကိုတည်သေးဆုပ်ကင်ခြင်းနဲ့ဒီလူတွေအဖို့ခရစ်တော်ရဲ့ဓမ္မသစ်တရားဟာဒေါသအမျက်ချောင်းချောင်းထွက်စေခဲ့ပါတယ်ခရစ်တော်ဟာသူတို့ရဲ့တရားခံနံပါတ်၁မှုလို့သူတို့အပြတ်ရှင်းလိုက်ပြီးတဲ့နောက်ပိုင်းမှာစိတ်ဓာတ်ပြောင်းလဲပြီးတော့အမှုတော်ဆောင်တီကိုဆက်လက်မနှောက်ယှက်ယုံပါမကယုံကြည်ခြင်းတောင်မှရှိလာကြတယ်ဆိုတာကိုလေကျွန်တော်တို့လေ့လာနိုင်ကြပါလိမ့်မယ်ခရစ်တော်ရှိစဉ်ကတည်းကနီကောဒင်ဆိုတဲ့ပုဂ္ဂိုလ်ကြီးဆိုရင်ခရစ်တော်ရဲ့အဆုံးအမကိုသေချာနာယူခဲ့တာကိုကျွန်တော်တို့တွေ့ခဲ့ရပြီးပါပြီအဲ့ဒီအတိုင်းပါပဲအရိမသဲမျိုးသားယောသဆိုတဲ့လူဟာလေဒီအတိုင်းအဝိုင်းတဲကထွက်လာတာပါတမန်တော်ကြီးရှင်ပေါလုဆိုတဲ့ပုဂ္ဂိုလ်ကြီးဟာလေရှောလုဆိုတဲ့လူသက်ကောင်ဘဝမှာခရစ်တော်ကိုအတင်းဆန့်ကျင်ခဲ့တယ်ဆိုတာကျွန်တော်တို့ရှင်းရှင်းကြီးမြင်နေရပါတယ်။ဒါတော့ခရစ်တော်ရဲ့သေခြင်းရှင်ပြန်ထမြောက်ခြင်းတရားကိုသူတို့တဲကတချို့ယုံကြည်လက်ခံပြောင်းလဲခဲ့ကြမှာအမှန်ပဲဖြစ်ပါတယ်။အဲ့ဒီထဲမှာငကိုကလေးကရှင်ပြန်ထမြောက်ခြင်းဆိုတာကိုအရှင်းမယုံတဲ့ပော့ပော့နေပော့ပော့စားဝိညာဉ်ရေးသဘောတရားဘာမှမရှိတဲ့မလိုင်ပေါ်ကအစီဥလူန်းစားဇရုကဲတွေကတော့ဘယ်လိုမှခရစ်တော်ကိုအတိတ်ကလက်မခံခဲ့သလိုအဲ့ဒီကနဦးအသင်းတော်တို့ကာလမှလည်းလက်မခံပါဘူးတမန်တော်တို့ကလည်းဆက်လက်ဆန့်ကျင်သွားကြတယ်ဆိုတာကိုကျွန်တော်တို့အလေးအနက်တွေ့လာရပါလိမ့်မယ်တခြားမို့လဲခရစ်တော်ဆန့်ကျင်ရေးသမားတည်တဲ့မှာတော့ဇတုကဲဆိုတဲ့ပျော့ပြဲပြဲဆန့်ကျင်ရေးသမားတွေဟာအဆိုးဆုံးအဆင့်မှာရှိတဲ့လူတွေမျော်လင့်ချက်မရှိတဲ့လူတွေလို့ကျွန်တော်ကခရစ်ဝင်ကျမ်းသင်ခန်းစာမှာကတည်းကထည့်သွင်းဖော်ပြခဲ့တာပဲဖြစ်ပါတယ်အခုဗိမှန်တော်မှုအမှုပြုတဲ့ကြမ်းတက်တည်နဲ့ဇတုကဲအများစုလွှမ်းမိုးတဲ့အဖွဲ့တွေရဲ့လုပ်ပုံကိုကြည့်ကြပါတမန်တော်ဝတ္ထုအခန်းကြီး၄အငယ်၃နဲ့၄တမန်တော်တို့ကိုဖန်ဆီးပြီးမှညအချိန်ဖြစ်သောကြောင့် net ဖြန့်တိုင်အောင်နှောင်အိမ်၌ချုပ်ထားကြ၏တရားနာသောသူအများတို့သည်ယုံကြည်ခြင်းသို့ရောက်၍အေးအတွက်အားဖြင့်လူ9000ညလောက်ရှိကြ၏အခုဇာရုကဲဆိုတဲ့လူမျိုးတွေဟာကယ်တင်ရှင်သခင်ခရစ်တော်ရဲ့ရှင်ပြန်ထမြောက်တော်မူခြင်းကိုမယုံသလိုကျွန်တော်ခရစ်ယာန်ဆိုတဲ့အာမယုံကြည်သူနာမည်ခံကြီးတွေတချို့ကလည်းအခုခေတ်မှာဆိုရင်ခရစ်တော်ကိုသိပ်ပန်နီးကြမကြစစ်ဆေးနေကြရတာနဲ့သိပ်ပန်နီးမကြကြအောင်ဆိုပြီးတော့အတင်းဆွဲပြီးတော့သိပ်ပန်လောကသားတွေသဘောမကြကြအောင်ခရစ်တော်ကိုသိပ်ပန်နီးကြမဖြစ်ဖြစ်အောင်ကြမ်းဖန်ပြီးလုပ်နေကြတယ်လို့သင်သိရသောသမာကျမ်းရဲ့မူရင်းစာရေးဆရာကြီးဒေါက်တာမက်ဂီကသုံးသပ်ဖော်ပြထားတာရှိပါတယ်ဒါဟာခေတ်စားနေတဲ့ခရစ်ယာန်အယူအဆပေါ်မှာထောက်ပြန်နေတဲ့လူစုတွေရဲ့အတွေ့အခေါ်သစ်တွေပေါ့အထူးသဖြင့်ဒ ဒါကိုကမ္ဘာထိပ်တန်းခရစ်ယာန်နိုင်ငံကြီးတွေမှာဝန်းနေစရာအများကြီးတွေ့နေရပါတယ်ဒီလိုလူမျိုးတွေအားကောင်းပြီးတော့လည်းနေကြပါတယ်အမှန်တကယ်တော့အသင်းတော်ရဲ့အင်အားဟာဒီလိုလူမျိုးတွေကြောင့်အများကြီးရင်းရင်အားပြော့ချိနဲ့သွားနိုင်တယ်လို့ဒေါက်တာဂျေဗန်နန်မက်ဂီကသဘောထားခဲ့ပါတယ်သူ့ရဲ့သင်သိရသောသမာကျမ်းမှာဒါကိုသူဟာအကျဉ်းချင်းထည့်သွင်းဖော်ပြထားပါတယ်အခုကနဦးခရစ်ယာန်တွေကတော့ပေတရုနဲ့တမန်တော်တွေကိုဇရုကဲရီနဲ့ကျမ်းတတ်တွေကဝိုင်းပြီးတော့အချုပ်ခန်းတဲ့ထဲ့နေစေအချိန်မှကိုပင်နောက်ထပ်လူ9000လောက်ထပ်မှန်ပြီးတော့ယုံကြည်ခြင်းဖြစ်လာကြတယ်တိုးတက်ပြောင်းလဲလာကြတယ်ဆရာဟာဘလောက်အံ့ဩဖို့ကောင်းတယ်လေဒါဟာသင်ရှင်သောဝိညာဉ်တော်ရဲ့ပြုပြင်တော်မူခြင်းဖြစ်တယ်ဆရာဟာရှင်းရှင်းကြီးပေါ်နေပါလေတမန်တော်ကြီးရှင်ပေတရုဆိုတဲ့တပည့်တော်ကြီးဟာတကယ်ကိုဖျားသခင်အသုံးပြုခြင်းကိုခံရပါပြီလူကိုမြားသောတငါဖြစ်စေမည်ဆိုတဲ့ကယ်တင်ရှင်ရဲ့အမိန့်တော်ပြန်တန်းဟာပေတရုအားဖြင့်အတီးဖြစ်နေပြီဆိုတာကျွန်တော်တို့ရှင်းရှင်းကြီးမြင်ရပြီပေါ့တမန်တော်ဝတ္ထုအခန်းကြီး၄အငယ်၅မှ၇နက်ဖြန်နေ့ရောက်တော့မင်းအရာရှိလူအကြီးအကဲကျမ်းပြုဆရာတို့နှင့်ယစ်ပရောဟိတ်မင်းအနတ်ကယာဖတ်ယောဟန်အလီဇန်ဒရုမှစ၍ယစ်ပရောဟိတ်မင်းမျိုးရှိသမျှတို့သည်ယေရုရှလင်မြို့၌စုဝေးကြပြီးဖြင့်တမန်တော်တို့ကိုအလယ်၌ထား၍သင်တို့သည်အဘယ်သို့သောတကူအဘယ်သူဤနာမအားဖြင့်ဤအမှုကိုပြုသနည်းဟုမေးမြန်းကြ၏အန္နနဲ့ကယာဖဆိုရာဟာခရစ်တော်ကိုသေမိန်ချတုန်းကဥဆောင်ပါဝင်ခဲ့တဲ့ခေါင်းဆောင်ကြီးတွေပေါ့သူတို့နဲ့အတူအခုတခြားခေါင်းဆောင်တွေပါယေရုရှလင်မြို့ကိုကူးသန့်ရောက်ရှိလာကြတယ်ပြီးတော့ပေတရုတို့တကိုးတွေကိုမြင်ရကြတော့အဘယ်သူဤနာမဖြင့်ဤအမှုကိုသင်တို့ပြုသနည်းတဲ့အငယ်ရှိထိုအခါပေတရုသည်တန်ရှင်သောဝိညာဉ်တော်နှင့်ပြည့်လျက်လူများကိုအစိုးရသောမင်းတို့နှင့်ဣသရေလအမျိုးအကြီးအကဲတို့ပန်ရှင်သောဝိညာဉ်တော်နှင့်ပြည့်လျက်တဲ့ပန်ရှင်သောဝိညာဉ်တော်နှင့်ဗတ္တိဇံကိုခံရတယ်ဆိုတာမျိုးဒီနေရာမှာမတွေ့ရသေးပါဘူးမသုံးနှုံးသေးပါဘူးဒါပေမဲ့ကြံတိုင်းအောင်လို့ဆောင်းတိုင်းမြောက်နေပြီဘုရားသခင်အမှုတော်ကိုပောက်ရောက်အောင်ထမ်းဆောင်နိုင်တဲ့တမန်တော်ကြီးတွေဖြစ်နေကြပါပြီကျွန်တော်ခရိယန်တွေရဲ့ဘဝမှာကယ်တင်ရှင်ကိုယုံကြည်ပါတယ်ဆိုပြီးတော့ဓမ္မဆရာတော်တွေမှာသွားပြီးတော့ရေထဲမှာဗတ္တိဇံခံယုံနေ။သင်ရှင်းသောဝိညာဉ်တော်နဲ့မပြည့်ဝလာနိုင်သေးပါဘူး။အမှန်တကယ်ခရစ်တော်ကိုသိကျွမ်းနားလည်ပြီးတော့သူ့ကိုအကျွင့်မဲ့ယုံကြည်ပြီးတော့သူ့ကိုကိုယ်ဝိညာဉ်ကိုအနှင်းနိုင်ပါမှအခုလိုဝိညာဉ်တော်ခွန်အားနဲ့ပြည့်ဝကြရမှာပါ။နောက်တစ်ခုကတော့ယုံကြည်ခြင်းဆိုတာဟာကိုယ်နှလုံးသားနဲ့ကိုယ်ရယူရတာသာဖြစ်ပါလေ။ဝိညာဉ်တော်နဲ့လှုပ်ရှားဖို့ရန်ခရစ်တော်၌တလုံးတဝအတိဖြစ်တဲ့အသင်းတော်မှလည်းကိုယ်ဟာပါဝင်ပြီးတော့ကဲ့တင်ခြင်းတရားကိုအလေးအနက်ယုံကြည်ရလိမ့်မယ်မိသဟာယဖွင့်နိုင်တဲ့ခွန်အားလည်းရှိရလိမ့်မယ်ဒါဟာအခုကနဦးအသင်းတော်မှာမြင်ရတဲ့ယုံကြည်သူတို့ပြသခဲ့သောအလင်းတရားသက်သေပဲဖြစ်ပါလေအငယ်၉နဲ့၃၀အင်္ကာချွတ်တဲ့သောသူကိုကျေးဇူးပြု၍သူသည်အနာရောဂါနှင့်အဘယ်သို့ကင်းလွတ်သနည်းဟုငါတို့သည်ယနေ့အစ်စ်ခံရလျင်သင်တို့သည်လေဝါကတိုင်မှကွက်မြဲ၍ဘုရားသခင်သည်သေခြင်းမှထမြောက်စေတော်မူသောနာဇရက်မြို့သားယေရှုခရစ်၏နာမတော်အားဖြင့်ဤသူသည်သင်တို့မျက်မှောက်၌ကြံ့မာလျက်ရှိသည်ကိုသင်တို့မှစ၍ဣသရေလအပေါင်းတို့သည်သိမှတ်ကြလော့ပေတရုဆိုတဲ့တပည့်တော်ကြီးဟာအမြဲတမ်းဒုတ်ထိုးအိုးဖောက်ပြောလို့ရှိတယ်ဆွတ်ဆွတ်ရွတ်ရွတ်တီလျှောက်ပြောတတ်တဲ့လူဆိုတာကိုကျွန်တော်အစဉ်သတိပြုမိကြမယ်ထင်ပါတယ်အခုအချိန်မှတော့အဲ့ဒီအတိုင်းမဟုတ်တော့ဘူးသူဟာဂဂနနရှင်းပြတယ်အမှုတော်အတွက်တစ်ဖက်ကသက်သီခံရလို့တစ်ဖက်ကလည်းသူတို့ကိုအမှုရောက်အောင်လို့မေးခွန်းတွေထုတ်နေသူတွေဟာကယ်တင်ရှင်သခင်ခရစ်တော်ရဲ့နာမတော်အဖြစ်ကောင်းရာကောင်းကျိုးအတွက်ဆောင်ရွက်နေတဲ့သူတို့အပေါ်မှာအပြစ်မဖြစ်ဖြစ်အောင်အပြစ်ရှာနေကြတာပဲဆိုတဲ့သဘောကိုရှင်းရှင်းကြီးပြောပြလိုက်ပါတယ်အေဖက်ဩဝါဒစာအခန်းကြီး6အငယ်15မှာပါဝင်ဖော်ပြထားတဲ့အတိုင်းပဲပေါ့ငြိမ်သက်ခြင်းနဲ့ရှင်သောဧဝံဂေလိတရားကိုဟောပြောအံ့သောဟာပြင်ဆင်သောအဖြစ်ဒီဟုသောခြေစုပ်ကိုဆွတ်လျက်ခံရကြလောတဲ့အခုရှင်ပေတရုဟာငကိုတုံးကလူဖက်နှက်မပါဘဲနဲ့ရှောက်သွားတာမျိုးမလုပ်တော့ဘူးမယမ်းတော့ဘူးခြေစုပ်ဆွတ်လိုက်ပြီကဲတင်ချင်းတရားကိုဟောပြောအံ့သောဟာပြင်ဆင်သောအဖြစ်ဒီဟုသောခြေစုပ်ပေါ့ဟုတ်ပါတယ်ရှင်ပေတရုဟာအခါတိုင်းလူရှင်ပေတရုမဟုတ်တော့ဘူးဆွတ်ရွတ်ပြောတတ်တဲ့ရှင်ပေတရုမဟုတ်တော့ဘူးရံရံကာကာရှင်ပေတရုမဟုတ်တော့ဘူးဖနက်မပါပဲဂမူးရှူတို့တိုးဝင်တဲ့ပုံစံမျိုးကိုမကျင့်သုံးတော့ပါဘူးဒါဟာဘုရားသခင်ရဲ့အမှုတော်အတွက်ပြင်ဆင်သောသူတစ်ယောက်ရဲ့ပြောင်းလဲခြင်းအငယ်၁၇နဲ့၁၂ထိုသခင်ကသင်တို့သည်တိုက်ကိုတီးလုသောအခါပယ်ထား၍ နောက်တဖန်တိုက်တောင့်အထွက်ဖျားသို့ရောက်ပြန်သောကြောင့်ဖြစ်တော်မူ၏ထိုသခင်မှတပါအဘယ်သူမျှကယ်တင်ခြင်းအမှုကိုမတတ်နိုင်ထိုသခင်၏နာမတော်မှတပါငါတို့ကိုကယ်တင်နိုင်သောနာမတစုံတစ်ခုမျှကောင်းကင်အောက်လူတို့တွင်မပေါ်မရှိဟုပေတရုသည်ထိုသူတို့အားမွက်ဆို၏ဘလောက်ကောင်းတယ်လေခရစ်တော်ဟာသေခြင်းကနေရှင်ပြန်ထမြောက်ခြင်းရှိတော်မူတယ်ပြီးတော့ဒီသခင်ဟာအမှန်တကယ်ကြောက်ဆိုင်ကြောက်သားကြီးဖြစ်တယ်ဆရာကပေတရုရှင်းရှင်းကြီးဖော်ပြလိုက်ပါတယ်ရှမသဲခရစ်ဝင်ကျမ်းအခန်းကြီး16အငယ်18အရာဤကြောက်ပေါ်မှာငါအသင်းတော်ကိုငါတည်ဆောက်မည်ထိုအသင်းကိုမရဏနိုင်ငံဤတကားတို့သည်မနိုင်ရဆိုပြီးတော့ကယ်တင်ရှင်ဖော်ပြခဲ့ပါတယ်ဒါကိုတချို့ကဒီကြောက်ဆိုင်ကြောက်သားဆိုတာပေတရုကိုဆိုလိုတာဆိုပြီးတော့လွဲမှားခံယူကြပါတယ်မဟုတ်ပါဘူးပီတာသို့မဟုတ်ပေတရော့ဆိုတာဟာကြောက်ဆိုင်ကြောက်သားကြီးအဆင့်ကိုမဆိုလိုပါဘူးဤကြောက်ပေါ်မှာငါအသင်းကိုငါတည်ဆောက်မည်ဆိုတဲ့ခရစ်တော်ပြောလိုက်တဲ့ကြောက်ဆိုတာကတော့မြဲတီကြောက်လို့ခေါ်တဲ့ကယ်တင်ရှင်သခင်ခရစ်တော်ဒီဟုသောကြောက်ဆိုင်ကြောက်သားကြီးကိုသာဆိုလိုခြင်းဖြစ်ပါတယ်။ထိုသခင်နာမတော်မှတပါငါတို့ကိုကယ်တင်နိုင်သောနာမတစုံတစ်ခုမျှကောင်းကျင်အောင်လူတို့တွင်မပေါ်မရှိဆိုတဲ့ဖော်ကျူးချက်။အဲ့ဒါကိုဘလောက်မှန်ကန်တယ်လဲ။အခုကျွန်တော်တို့သင်သိရသောသမာကျမ်းရဲ့အစနဲ့အဆုံးမှာယေရှုအကြောင်းအောက်မေ့သောအခါရှင်လန်းခြင်းရှိပါ၏။သို့သောကိုတော်ရှေ့ဝင်ပြီးမှပါ၍ရှင်လန်းလိမ့်မည်ဆိုတဲ့တခြင်းကလေးကိုမိษွေတို့ကြားနာနေကြရပါတယ်။နောက်တစ်ပိုင်းကျတော့ယေရှုဟူသောနာမတော်တဲ့ပါ၍မြတ်သောအမည်မြေကြီးပေါ်မှာကောင်းကင်ဘဝရှာ၍မတွေ့နိုင်ပြီဆိုတာပါဝင်ပါသေးတယ်။ဒီအချက်ကိုပေတရုဟာဒီနေရာမှာရှင်းရှင်းကြီးပြောချပြလိုက်တာပဲဖြစ်ပါတယ်။ဒီတခြင်းကလေးကိုကျွန်တော်ကတမင်ရွေးချယ်ထားတာပါ။တမင်ရွေးရုံနဲ့မကသေးပါဘူး။1994ခုနှစ်ဩဂတ်လ4ရက်နေ့ညပိုင်းမှာအခုစတီရီယိုတေးသံရှင်ကလေးဖြစ်နေသူမဒီကိုခေါ်ပြီးတော့မေတ္တာရက်ခံပေးလို့မဒီဆိုပေးထတာကိုအသံသွင်းယူထားခဲ့ခြင်းဖြစ်ပါတယ်။သူနဲ့အတူသူ့ငွေချင်းမိုးစီကစကန်လိုက်ပြီးတော့ဒီသချင်းလေးကိုပေါ်ကျူးထားပါတယ်။မဒီဟာအီမာနွေလအသင်းတော်သူကလေးဖြစ်ပါတယ်။နာမည်အပြည့်အစုံကတော့ဒီဘိုရာဘတ်တီဖြစ်ပါတယ်။ပြီးတော့မိုးစီရဲ့နာမည်အရှိကတော့အေမိုတင်ဖြစ်ပါတယ်။ကွန်ပျူတာပညာရှင်တစ်ယောက်ဖြစ်တယ်လို့အင်ဂျင်နီယာမကလေးတစ်ယောက်ဖြစ်တဲ့မိုးစီဟာသင်ရင်အသင်းတော်သူကလေးပေါ့သူတို့ရဲ့အသံကလေးတွေကိုသင်သိရသောတမန်ကျမ်းမှာမိษွေတို့ကြားရတော့ကျွန်တော်ကိုအပြစ်ငရဲကရွေးနှုတ်ပေးခဲ့တဲ့ကယ်တင်ရှင်အကြောင်းဟာပို့ပြီးတော့ဝန်သားစရာဖြစ်ရလိမ့်မယ်လို့ကျွန်တော်အလေးအနက်ခံယူမိပါတယ်သီဆိုပေးသွားသူမဒီနဲ့မိုးစီတို့ကိုလည်းဘုရားသခင်ဟာကောင်းကြီးမင်္ဂလာများစွာသွန်လောင်ပေးပါစေလို့ကျွန်တော်ဆုတောင်းမြတ်တာပို့သလိုက်ပါတယ်အငယ်73နဲ့74ထိုသူတို့သည်ပေတရုနှင့်ယောဟန်တို့၏ရဲရင်ချင်းတတ္တိကိုမြင်၍လူတမ်းမဟုတ်လူသားမညသာဖြစ်သည်ကိုသိမှတ်သဖြင့်အံ့ဩ၍နေကြ၏ထိုသူနှစ်ယောက်တို့သည်အထက်ကယေရှုနှင့်အတူရှိသည်ကိုသတိရ၍၎င်းအနာယောဂါကင်းလွတ်သောသူသည်ထိုသူတို့နှင့်အတူရှိနေသည်ကိုမြင်၍၎င်းငင်းခုန်ဆိုးပွဲရာမရှိမတွေ့ကြလူတော်လူတတ်ကြီးတွေတို့ပညာရှိကြီးတွေတို့အဆင့်မှာမရှိတဲ့ပေတရုတို့ရဲ့မျက်တပြင်တွေဟာသူတို့ကိုဓာတ်လိုက်တယ်လို့ခံစားရစေတယ်တဲ့ပြီးတော့မှသူတို့သတ်ပစ်ခဲ့တဲ့ယေရှုနဲ့အတူရှိခဲ့တဲ့နောက်လိုက်တွေ့ပါကလားဆိုပြီးတော့ယေရှုကိုပါပြန်လည်မြင်အောင်မိကြတယ်ဆိုပါလားဘလို့အံ့ဩဖို့ကောင်းလဲစောစောကမဒီတို့မိုးစီတို့ဟာယေရှုအကြောင်းအောက်မေ့ဇေသူတွေဖြစ်တယ်လို့ကျွန်တော်သင်သိရသောသမာကျမ်းအဖွဲ့သူအဖွဲ့သားတွေဟာလေမိษွေတို့အားလုံးကိုယေရှုနဲ့မိတ်ဆက်ပေးနေကြပါတယ်တမန်တော်ကြီးတွေအဆင့်မျိုးလို့ကိုယ့်ကိုယ်ကိုမချီးမြှင့်ဝန်ကြပါဘူးမိမိတို့အသက်တာမှာယေရှုမှတပါအခြားမရှိဆိုပြီးတော့ပြောနိုင်တဲ့အသက်တာများဖြစ်ဖို့အတွက်တော့ဘုရားသခင်စီမှာကျွန်တော်တို့ကိုယ်တိုင်ဟာအစဉ်အမြဲဆူတောင်းပြီးတော့အလုလုနေကြရခြင်းဖြစ်ပါလေ။အငယ်15မှ18တမန်တော်တို့ကိုလွတ်တော်မှထွက်သွားစေပြီးနှင့်ဤသူတို့ကိုအဘယ်သို့ပြုရမည်နည်း။သူတို့သည်ထင်ရှားစွာသောနမိတ်လက္ခဏာကိုပြပြီးသည်ကိုယေရုရှလင်မြို့၌နေသောသူအပေါင်းတို့သည်သိမြင်ကြ၏။ငါတို့သည်လည်းငင်းခုန်ခြင်းဟာမတတ်နိုင်ကြီး။သောတော်လေလူများအထက်၌ပါ၍မနှံ့ပြစေခြင်းဟာနောက်တဖန်ထိုနာမကိုအမိပြုလျက်အဘယ်သူကိုမျှမဟောမပြောနှင်ဟုသူတို့ကိုကြက်တီးစွာချင်းချောက်ကြကုန်အံ့ဟုအချင်းချင်းတိုင်ပင်ပြီးမှတမန်တော်တို့ကိုခေါ်၍ယေရှု၏နာမကိုအမိပြုလျက်ဟောပြောသွန်သင်ခြင်းကိုအရှင်းမပြုနှင်ဟုအမိန့်ရှိကြ၏ယေရှုကိုသူတို့သတ်ခဲ့ကြတာကိုသာအမှတ်ရလာကြရတယ်ယေရှုအဖင်ဘုံတကိုးတော်ဖော်ပြဓာတွေကိုလေလက်တွေ့မြင်ရလို့မငင်းနိုင်ပဲသူတို့ရှိနေကြရတယ်ယေရှုကိုလက်ခံနိုင်သလားဆိုရင်တော့အရှင်းလက်မခံနိုင်ခဲ့ကြဘူးမောရှိခေတ်တုန်းကပ ဖာရောဘုရင်ကြီးစိတ်နှလုံးခိုင်မာတာကိုသတိရเสียမကောင်းဘူးလားအဲ့ဒီဖာရောဘုရင်ကြီးဟာလေဖျားသခင်ကိုယ်တိုင်ကမိတ်ဆက်လို့ဖျားသခင်ရဲ့ဘုံတကူတော်ကိုသိတယ်သိတဲ့ဂျားတွေကပဲအသက်ရှင်တော်မူသောဖျားသခင်ဆိုတာကိုလေဝန်ခံတဲ့ဂျားတွေကပဲမကြောက်ဘူးဖျားသခင်ရဲ့အမှုတော်ကိုတော်လှန်ဆန့်ကျင်ဝင်ခဲ့တယ်အခုကြမ်းတက်ပုဂ္ဂိုလ်ကြီးတွေနဲ့ဇဒုကဲတွေနဲ့ဘာထုလဲရဲရဲကြီးပဲဆန့်ကျင်စေပဲရှိနေသေးတယ်ဒီငနေတွေဒီအတိုင်းလျှောက်အောင်မြင်နေမယ်ဆိုရင်ငါတို့တော့ကလထိုင်ကြီးလှုပ်ကုန်နေမယ်ဒီတော့တားမှဖြစ်မယ်ဆိုပြီးတော့တိုင်ပင်ကြတယ်ပြီးတော့ယေရှု၏နာမကိုအမိပြုလျက်မဟောရဘူးမပြောရဘူးတဲ့ယေရှုဆိုတာဟာအတိတ်တစေလိုပဲသူတို့ခံယူနေကြဆဲဖြစ်တယ်ကို့ဘဝတစ်ခုလုံးကိုအသက်လန်းစီအထိတင်ပေးနိုင်တဲ့သခင်ဆိုတာမျိုးကိုသူတို့အရှင်းမခံယူနိုင်ခဲ့ကြပါဘူးတမန်တော်ဝတ္ထုအခန်းကြီး၄အငယ်၁၉မှ၂၂ပေတရုနှင့်ယောဟန်တို့ကလည်းဖျားသခင်ဤစကားတော်ကိုနားထောင်သည်တဲ့သင်တို့ဤစကားကိုသာ၍နားထောင်တော်ဖျားသခင်ရှေ့မှာကောင်းမြီမကောင်းမြီကိုဆင်ကျင်၍စီရင်ကြလော့ငါတို့သည်ကြားလျက်မြင်လျက်ရှိသောအရာတို့ကိုမဟုတ်မပြောဘဲမနေနိုင်ဟုထိုသူတို့အားဆိုကြ၏ထိုအခါတမန်တော်တို့၌အပြစ်ဒဏ်ပေးသင့်သောအကြောင်းကိုမတွေ့သဖြင့်တဖန်ချင်းချောက်ပြီးလျှင်လွတ်ကြ၏အကြောင်းမူကားအနာကင်းခြင်းနမိတ်လက္ခဏာကိုခံရသောသူသည်အသက်40ကျော်ရှိသည်ဖြစ်၍လူအပေါင်းတို့သည်ထိုအမှုကိုထောက်လျက်ဖျားသခင်ဤဂုံတော်ကိုချီးမွမ်းကြ၏မိษွေအပေါင်းတို့၏အသည့်စိတ်ကတော့ရှိနေသည်ဆန္ဒနှင့်နှလုံးသားကလက်မခံနိုင်ဘူးဆရာဟာအတော်ထူးတဲ့လူသားရဲ့တယုတ်ပါပဲအကြောင်းတရားမှန်တွေမရှိလို့မဟုတ်ပါဘူးလက်မခံခြင်းလို့ကိုလက်မခံတဲ့သဘောတန်မဏိနှလုံးသားကြီးနေနဲ့ပေါ့ဒါဟာစာရံမာနစီကနေအမွေခံလာရတဲ့ဇာတိပဂရိလူသားရဲ့ဂုံတူဝိသေသကြီးတည့်ရဖဲလို့ကျွန်တော်ကသတ်မှတ်ချင်ပါတယ်အခုအချိန်မှာတော့တန်ရှင်းသောဝိညာဉ်တော်ဤတကူထမှန်ပြသခြင်းဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့ဆက်လက်လေ့လာသွားကြပါအောင်စို့အငယ်23နဲ့24တမန်တော်တို့သည်လွတ်သောအခါမိမိတို့အပေါင်းအသင်းရှိရာသို့သွား၍မိမိတို့အားယေပရောဟိတ်အကြီးတို့နှင့်လူအကြီးအကဲတို့ပြောဆိုသမျှကိုပြန်ကြားကြ၏ထိုသူများတို့သည်ကြားရလျှင်တညီတညွတ်ချီဘုရားသခင်ထံသို့အဖန်ကိုဆွင့်လျက်အစိုးရတော်မူသောအရှင်ကိုယ်တော်သည်ကောင်းကင်မြေကြီးသမုတ်တရားမှစ၍ထိုအရတ်တို့၌ရှိသမျှတို့ကိုဖန်ဆင်းတော်မူသောဘုရားသခင်ဖြစ်တော်မူ၏အခုအချိန်မှာတော့ပေတရုနဲ့ယောဟန်တို့ဥဆောင်တဲ့တမန်တော်တို့ဟာအသင်းတော်တည်ရှိရာအရတ်ကိုပြန်ရောက်လာကြပြီးတော့သူတို့ရဲ့အတွေ့အကြုံတွေအကုန်လုံးကိုပြန်ပြီးတင်ပြလိုက်ကြပါတယ်တဲ့အဲ့ဒီအခါမှာတော့ယုံကြည်သူအသင်းတော်ဝင်များတို့ဟာချက်ချင်းပဲကျေးဇူးတော်ကိုချီးမွမ်းကြပြီးတော့အသံလွှင့်လို့ဆုတောင်းကြတယ်ဂုံတော်ကိုတူပြိုင်ချီးမွမ်းခြင်းပြုကြတယ်သူတို့ရဲ့အဖန်ကတော့အရှင်ကိုတော်သည်ဖန်ဆင်းတော်မူသောအရှင်ဖြစ်ပါ၏ဆိုတဲ့အလွန်တရာလေးနဲ့တဲ့နှလုံးသားခံယူချက်ကိုဖော်ပြနေပါတယ်ကျွန်တော်ရဲ့အသင်းတော်များသမိုင်းမှာအဲ့ဒီကနဦးအသင်းတော်ရဲ့ယုံကြည်ခြင်းအင်အားကိုနောက်ပိုင်းအသင်းတော်တွေဟာလိုက်လို့စံမမီနိုင်ကြကြပါဘူးဒီကနေ့ဒီအချိန်မှလည်းဒီအတိုင်းပဲရှိနေပါသေးတယ်ကျွန်တော်တွေဟာကနဦးအသင်းတော်ရဲ့ဝိညာဉ်ခွန်အားတွေမျိုးကိုမိအောင်မလိုက်နိုင်ကြသေးပါဘူးကနဦးအသင်းတော်ရဲ့ယုံကြည်ခြင်းခွန်အားနဲ့ဝိညာဉ်ခွန်အားကိုမိဖို့ရန်အတွက်ကျွန်တော်တွေရဲ့နှလုံးသားတွေဟာတူးချင်းအနေနဲ့ကဲတင်ရှင်ကိုခိုင်မြဲစွာယုံကြည်ဖို့လိုသလိုအသင်းတော်အစုအဝေးအနေနဲ့သွေးစည်းညီညွတ်ဖို့နဲ့ကဲတင်ရှင်သခင်ခရစ်တော်၌အစဉ်တစိုက်ကြည်မြဲသောအသင်းတော်များအဖွဲ့အစည်းများဖြစ်ဖို့ရန်အထူးပဲလိုအပ်တယ်လို့ဒီနေရာမှာဖော်ပြပြရစီအထူးသဖြင့်ကယ်တင်ရှင်သခင်ခရစ်တော်ဟာအမှန်တကယ်လူသရဝါတို့ကိုဖန်ဆင်းပိုင်ဖအုပ်စိုးတော်မူသောအရှင်။ကောင်းကင်နဲ့မြေကြီးအရာခတ်သိမ်း၊သမုတ်တရားတို့နဲ့တကွသမုတ်တရားတို့ရဲ့အရာခတ်သိမ်း၊မြေကြီးနဲ့မြေကြီးရဲ့အစင်းတစားတွေကိုပိုင်ဖသူပဲဆိုတာကိုရေရေလေလေသိနာလေကြပါစား။စက်ကြဝဠာအနန္တကိုသူဖန်ဆင်းတယ်၊သူ့ရဲ့လက်တော်ထဲမှာထားတယ်၊ဖျက်ချင်တဲ့အချိန်မှာဖျက်နိုင်တယ်လို့တီဆောက်ချင်တာကိုတီဆောက်နိုင်တယ်ဆိုတာကိုကျွန်တော်ခံယူမိကြပါစားဒါဟာကျွန်တော်ရဲ့ယင်ထဲမှာလေးနဲ့စွာတွေးတော်မိတဲ့အတွေ့ပဲဖြစ်ပါတယ်ပြီးတော့အဲ့ဒီလိုခရစ်တော်အပေါ်မှာအားကိုယုံကြည်မှုယော်ရဲတာနဲ့တပြိုင်နက်လေအသင်းတော်တို့ဟာအားပြော့သွားစမြေဖြစ်တယ်ဆိုတာကိုကျွန်တော်ဒီနေရာမှာထည့်ပြီးပြောရပါလိမ့်မယ်ကျွန်တော်အဖို့ကနဦးအသင်းတော်တို့ရဲ့ယုံကြည်ခြင်းခွန်အားနဲ့အဲ့ဒီအချိန်ကာလရဲ့အံ့ဩပွေတကူနမိတ်ဒီကိုရှင်တွဲပြီးတော့စဉ်းစားမြင်အောင်ကြည်နိုင်ကြဖို့အထူးပဲလိုအပ်ပါတယ်။အငယ်25နဲ့26ကိုတော်ကလည်းလူမျိုးတို့သည်အဘယ်ကြောင့်ယုံရင်ခတ်ပြုကြသနည်းလူစုသည်အဘယ်ကြောင့်အချီးမီကြံစီကြသနည်းလောကီရှင်ဘုရင်တို့သည်ထကြ၍ မူးမတ်အရာရှိတို့သည်လည်းထာဝရဘုရားနှင့်ခရစ်တော်ကိုယံဘက်ပြုလျက်စီဝေကြ၏ဟုကိုတော်ကျွန်ဒါဝိဒ်၏နှုတ်ဖြင့်ဗျာဒိတ်ထားတော်မူသည်နှင့်အညီအသင်းတော်သည်ရဲ့ယုံကြည်သူတွေဟာတမန်တော်တွေနဲ့အတူဘုရားသခင်ရဲ့ဂုဏ်တော်ကိုချီးမွမ်းရင်းနဲ့ဆာလံတိချင်းအမှတ်စဉ်1ကိုပါရွတ်ဆိုဖော်ပြသွားကြပါတယ်။အဲ့ဒီဆာလံတိချင်းအမှတ်စဉ်1ဟာဒါဝိဒ်မင်းကြီးစီရင်ရေးသားခဲ့တဲ့အရာတွေပါပဲ။ခရစ်တော်မပေါ်ခင်နှစ်ပေါင်းထောင်ကျော်ကတည်းကခရစ်တော်ဆိုတဲ့ဘုရားသခင်သားတော်မေရှိယားဆိုတာကိုသူကြိုပြီးတော့မြင်ခဲ့တာဟာဘလောက်အံ့ဩဖို့ကောင်းတယ်လေ။ဒါဝိဒ်မင်းကြီးကဆက်ပြီးပြောခဲ့ပါတယ်။လော့ကီရှင်ဘုရင်မူးမတ်စတဲ့မင်းတွေဟာထာဝရဘုရားနဲ့ခရစ်တော်ကိုယံဘက်ပြုကြလိမ့်မယ်ဆိုတဲ့အချက်မှန်ကန်လို့သာဖြင့်လွန်ခဲ့တဲ့52ရက်လောက်ကခရစ်တော်ကိုလူသားတွေဟာကားတိုင်းတင်ပြီးတော့သတ်ပစ်ခဲ့ကြပြီမဟုတ်ဘူးလား။ဒါကိုအခုယုံကြည်သူတို့ဟာပြန်ပြီးတော့အမှတ်ရလာကြလို့အတိတ်ကတည်းကသစ္စာခိုင်မြဲခဲ့တဲ့ဘုရားသခင်ရဲ့ဂုဏ်တော်ကိုဒါဝိဒ်မင်းကြီးတည်ကျူးချီးမွမ်းလိုက်တယ်လို့ထပ်ဆင့်ချီးမွမ်းလိုက်ခြင်းဖြစ်ပါတယ်။အငယ်28မှ31ဟေရုမင်းပုန်တိပိလတ်မင်းမှစ၍ဣသရေလအမျိုးသားတပါးအမျိုးသားတို့သည်ကိုယ်တော်၏အလိုရှိသည့်အတိုင်းရှေးမဆွာကလက်တော်ဖြင့်ခွဲကန့်မှတ်သားတော်မူသမျှတို့ကိုပြုခြင်းကဗိသိက်ပေးတော်မူသောသားတော်မြတ်ယေရှုကိုဤမျိုးသို့ယံဘက်ပြု၍စီဝေးကြပြီးအမှန်ဖြစ်ပါ၏။အိုးထာဝရဖျားယခုအခါထိုသူတို့၏ချိမ့်ချောက်တော်မူခြင်းကိုမှတ်တော်မူပါအနာရောဂါငြိမ့်စေခြင်းကလက်တော်ကိုဆန့်တော်မူ၍သန့်ရှင်းသောသားတော်ယေရှု၏နာမတော်အားဖြင့်နမိတ်လက္ခဏာအံ့ပွေသောအမှုတို့ကိုဖြစ်စေတော်မူစဉ်တွင်ကိုရောဤကျွန်းတို့သည်နှုတ်ကပတ်တရားတော်ကိုရဲရင်စွာဟောပြောပါမည်အကြောင်းကဲမသနာတော်မူပါဟုဆုတောင်းကြ၏ထိုသို့ဆုတောင်းပတနာပြုပြီးမှစုဝေးရာအယက်သည်တုန်လှုပ်၍ထိုသူအပေါင်းတို့သည်သင်ရှင်းသောဝိညာဉ်တော်နှင့်ပြည့်သဖြင့်ဖျားသခင်၏နှုတ်ကပတ်တရားတော်ကိုရဲရင်စွာဟောပြောကြ၏အလွန်အလွန်စိတ်လှုပ်ရှားစရာကောင်းလာတဲ့မြင်ကွင်းပဲလို့ကျွန်တော်ခံယူပါတယ်ကျေးဇူးတော်ချီးမွမ်းခြင်းနဲ့အရင်အစပြုခဲ့တယ်။ပြီးတဲ့နောက်မှာတော့အမှုတော်ကိုရဲရင်စွာဆောင်ကြပါရစေ။ဆောင်ပါရစေ။ခွန်အားပေးသနာတော်မူပါတဲ့။အဲ့ဒီလိုသူတို့ဆုတောင်းကြတယ်။အဲ့ဒီလိုဆုတောင်းပြီးတာနဲ့အဲ့ဒီအရရဲ့အဲ့ဒီမြေကြီးဟာအသင်းတော်ရဲ့ယုံကြည်ခြင်းရဲ့အဖြစ်အဖြစ်ပြင်းထန်စွာတုန်လှုပ်လာရတယ်တဲ့။ပရိသတ်တွေကိုယ်တိုင်ဟာလည်းသင်ရှင်းသောဝိညာဉ်တော်ရဲ့တကူကိုခံရပြီးတော့နှုတ်ကပတ်တရားတော်ကိုမကြောက်မရွံ့ဆက်လက်ပြီးတော့ဟောပြောကြပြန်ပါလေ။သူတို့ရဲ့ဆူတောင်းခြင်းဟာတပြိုင်တည်းဖြစ်တယ်လို့ဆိုတဲ့နေရာမှာကျွန်တော်ရဲ့ယင်ထဲမှာရှိတာကတော့တမန်တော်ကြီးတပါဓမ္မမဟုတ်ရင်ယုံကြည်ခြင်းအပြင်းထန်ဆုံးလူတစ်ယောက်ကထပြီးတော့ဥဆောင်ဆူတောင်းခြင်းဖြစ်လိမ့်မယ်။အားလုံးတို့ကဝိုင်းပြီးတော့အာမင်ဆိုပြီးတော့တညီတညာသည်ဆူတောင်းခြင်းကိုအဆုံးသတ်ပေးလိုက်ကြခြင်းဖြစ်လိမ့်မယ်လို့မှတ်ယူမိပါတယ်။အငယ်32ယုံကြည်သောသူအပေါင်းတို့သည်စိတ်နှလုံးတညီညွတ်ကြီးရှိကြ၍အဘယ်သူမြမိမိဥစ္စာစုံတစ်ခုကိုငါဥစ္စာဟု၍မဆိုဘဲလျက်ရှိသမျှသောဥစ္စာတို့ကိုဆက်ဆံသဖြင့်သုံးဆောင်ကြ၏အဲ့ရာဟာလောလောလတ်လတ်ဝိညာဉ်တော်နဲ့စိတ်လှုပ်ရှားမှုဝိညာဉ်တော်ကိုအကျွင့်မဲ့ပုံအပ်ခြင်းနဲ့ဇာတိပဂိစိတ်တက်ပြီးဘာမှမရှိတော့ဘူးဆရာကိုပြသလိုက်ခြင်းနဲ့အတူတူပါပဲဒီလိုစီလုံးညီညွတ်ခြင်းဟာတခဏသာတည်ခဲ့ပါတယ်မကြခင်မှာပဲဇာတိပဂရိရဲ့စိတ်သက်တည်ပြန်လဲထွန်းကားလာတာကိုကျွန်တော်တို့နားနဲ့ဆက်ဆက်ကြားကြရပါလိမ့်ဦးမယ်။အငယ်33သခင်ယေရှုထမြောက်တော်မူခြင်းအကြောင်းကိုတမန်တော်တို့သည်ကြီးသောတကူဖြင့်သက်သေခံ၍ထိုသူအပေါင်းတို့သည်ကြီးသောကျေးဇူးတော်နှင့်ပြည့်စုံကြ၏။အဲ့ဒီအချက်ဟာဒီကနေ့ဓမ္မအမှုတော်ဆောင်တို့ရဲ့ဘဝအသက်တာအမြောက်အများအပေါ်မှာလက်တွေ့အလွန်ကြလျက်ရှိနေစေပဲလို့ကျွန်တော်ဆိုချင်ပါတယ်။ဝိညာဉ်အရှိန်တကိုးနဲ့တက်ပြီးခံကြတယ်အမှုတော်ဆောင်ကြတယ်တဲ့လူသားတို့မမှန်းဆနိုင်တဲ့ကျေးဇူးတော်ကိုပြည့်စုံစွာခံစားရပြီးတော့ဒီကျေးဇူးတော်နဲ့မေတ္တာတော်ကိုဝေမျှနိုင်စွမ်းအားအလွန်ကြီးမားလာကြပြန်တယ်ဆရာကဒီကျမ်းဟာရှင်းရှင်းကြီးဖော်ပြနေပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာတမန်တော်ဝတ္ထုအခန်းကြီး၄အငယ်34မှ38အဆုံးအထိကိုဆက်လက်လေ့လာကြည့်ကြပါအောင်ဆိုထိုသူတို့တွင်ဆင်းရဲသောသူတယောက်မျှမရှိအကြောင်းမူကားအိမ်မြေခွက်ကိုပိုင်သောသူရှိသမျှတို့သည်ရောင်းပြီးမြင်ရသောအဖိုးကိုယူဆောင်ခဲ့၍တမန်တော်တို့၏ခြေရင်း၌ထားကြသဖြင့်လူများဆင်းရဲသည့်အတိုင်းအသီးသီးတို့အားဝေငှပေးကမ်းကြ၏ယောသေအမည်ရှိ၍သက်သာစေခြင်း၏သာဟုဆိုလိုသောဘာနဘအမည်သစ်ကိုတမန်တော်တို့သမုတ်ချင်းအားဖြင့်ရသောကုပ္ပရုပြည်သားလေဝိလူတယောက်သည် မိမိပိုင်သောမြေကိုရောင်းပြီးဖြင့်ငွေကိုယူဆောင်ခဲ့၍တမန်တော်တို့၏ခြေရင်း၌ထားလေ၏အဲ့ဒါဟာသင်ရှင်းသောဝိညာဉ်တော်ရဲ့အကျွင့်မဲ့လွှမ်းမိုးချုပ်ကင်လိုက်ခြင်းကိုကနဦးအသင်းတော်ဝင်အသင်းတော်သူအသင်းတော်သားတွေဟာဘယ်လိုခံစားရတယ်ဆိုတာကိုရှင်းရှင်းကြီးကျွန်တော်တို့တွေ့ရတဲ့အပိုင်းပဲသူတို့မှာဘာအတ္တစိတ်မှမရှိတော့ဘူးဇာတိပဂိအပြစ်ဆိုတာလေဘာမှမတွေးမိတော့ဘူးသင်ရှင်းသောဝိညာဉ်တော်ရဲ့ဥဆောင်လမ်းပြမှုကိုသာအကျွင့်မဲ့လက်ခံပြီးတော့သင်ရှင်းသောဝိညာဉ်တော်ကိုသာလျှင်သူတို့အာကိုယုံကြည်ကြတယ်အယုတ်အလတ်အမျက်မရွေးရှင်းအမျှကိုပုံဩပြီးတော့တဏီတညွတ်တီအမှုတော်အတွက်ဆက်ကပ်ပူဇော်ဝန်းခဲ့ကြရတယ်တဲ့ဘလောက်ကောင်းတဲ့မြင်ကွင်းဖြစ်တယ်လေအဲ့ဒီလိုကနဦးအသင်းတော်တို့ရဲ့လှုပ်ဆောင်ခြင်းအတိုင်းဒီကနေ့လိုက်လှုပ်လို့မရနိုင်ပါဘူးအချိန်အနည်းအချိန်အခါတို့ဟာအလွန်ကွာလှမ်းခဲ့ပါပြီအထူးသဖြင့်ဝိညာဉ်တော်နဲ့ကျွန်တော်တို့တူးချင်းစီမပြည့်နိုင်ခြင်းမရှိသလိုကြီးစွာသောကျေးဇူးတော်နဲ့ပြည့်စုံပြီးလို့လေကျွန်တော်တို့ဟာတဏီတညွတ်တီအာမမခံနိုင်တဲ့ယုံကြည်ခြင်းအပြော့သူတွေဖြစ်နေလို့ပါပဲဒါပေမဲ့ကျွန်တော်တို့တူးချင်းဟာဘာတတ်နိုင်တယ်လဲဆိုရင်တော့ကယ်တင်ရှင်သခင်ခရစ်တော်ကိုအဲ့ဒီအတိတ်ကာလလူသားကြီးတွေချင့်ကပ်နိုင်တဲ့အတိုင်းချင့်ကပ်နိုင်ဖို့အတွက်ကယ်တင်ရှင်သခင်ခရစ်တော်ဟာအမြဲတကားဖွင့်ပေးနေတယ်အဲ့ဒီတကားအတိုင်းရှောက်လှမ်းပြီးတော့ကယ်တင်ရှင်ရဲ့မျက်နှာတော်ကိုရဲဝံ့စွာဖူးမြော်ပြီးတော့ယုံကြည်ခြင်းခွန်အားကိုကိုယ့်ဟာကိုစူးစမ်းဖြည့်တင်းဖို့ပဲဖြစ်တယ်ဒီအချက်ကိုလည်းကယ်တင်ရှင်သခင်ခရစ်တော်ဟာအစဉ်တစိုက်ဆုံးမနေတယ်ဝန်လေး၍ပင်မသောသူတို့ငါထံသို့လာကြလော့ငါသည်ချမ်းသာပေးမည်တယ်ဆိုက်ပရက်လို့ဒီနေ့ခေါ်တဲ့ကုပရုကျွန်သာဣသရေလလေဝိအနွယ်ဝင်ဘာနဘရဲ့အကြောင်းကိုအခုအပိုင်းမှာမိတ်ဆွေတို့ကိုမိတ်ဆက်ပေးထားနေပါတယ်သူ့အကြောင်းကိုရှေ့မှာဆက်လက်ပြီးတော့အမြောက်အများလေ့လာသွားကြရပါလိမ့်ဦးမယ
်ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာတမန်တော်ဝိတ္ထုခန်းကြီး၅ကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်